ထိုင်းနိုင်ငံမှာအလုပ်ရမယ်ဆိုပြီးတော့နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုပ်သမား60ဟာနှစ်လကျော်တိအလုပ်အကန့်မရတာကြောင့်နေဆက်ကိုပြန်ကျပြီးတော့ကုမ္ပဏီထံကနေနင့်နာကြီးတွေပြန်လည်တောင်းခံနေကြပါတယ်။ဘူရူးနိုင်ငံမှာတော့တချို့အလုပ်သမားတွေကိုကုမ္ပဏီတွေကပြန်ပေးခဲ့ပေမဲ့တချို့ကတော့နင့်နာကြီးပြန်ရဖို့အတွက်စောင့်ဆိုင်နေကြဆဲဖြစ်ပါတယ်။အကြောင်းဆိုကို VOE သတင်းတောက်မတ်အေးမှသတင်းပို့ဖို့ထားတာကိုနားဆင်ပါခင်ဗျ။
ထိုင်းနိုင်ငံထဲမှာအလုပ်ကံရမယ်ဆိုပြီးပွဲစားတွေကနေတဆင့်ကုမ္ပဏီတွေကိုကျပ်ငွေ9သိန်းထက်မနည်းပေးလာခဲ့ရတဲ့အလုပ်သမားတွေဟာထိုင်းနိုင်ငံထဲကိုရောက်တာနှစ်လကျော်ကြာတဲ့အထိအလုပ်ကံတွေမရဘဲအခက်အခဲတွေရှိနေတာပါ။တချို့ကတော့စာချုပ်ထဲမှာပါတဲ့အလုပ်ကံမဟုတ်ဘဲတခြားနေရာတွေစီကိုပို့လိုက်တဲ့အတွက်အလုပ်ရှင်မတူတဲ့ပြဿနာတွေကိုလည်းကြုံနေရပါတယ်။ဒီရက်ပိုင်းအတွင်းမှာပဲကုမ္ပဏီ9ခုလောက်ကပို့လိုက်တဲ့အလုပ်သမား60ဟာထိုင်းနိုင်ငံကအလုပ်သမားရေးစောင့်ရနေတဲ့ AAC အဖွဲ့ကိုတိုင်ကြားခဲ့တာကြောင့် AAC အဖွဲ့အနေနဲ့နေဆက်မှာရှိတဲ့ကျောက်လုံးကြီးစခန်းကိုခေါ်လာခဲ့ပြီးကုမ္ပဏီတွေကနေနင့်နာကြီးရရှိအောင်စောင့်ရပေးခဲ့ရမှာတနင်္လာနေ့ကစပြီးကုမ္ပဏီတွေထံကနေအလုပ်သမားတချို့နင့်နာကြီးတွေပြန်လည်ရရှိခဲ့တယ်ဆိုပြီးအလုပ်သမားရေးစောင့်ရသူကိုရဲမင်းကပြောပြပါတယ်
။ဟုတ်ကဲ့ Lucky Agency ပြီးတော့ဒီထဲမှာပါတယ်လူထိန်မိုး Agency လူထိန်မိုး Agency ကတော့သက်ဆိုင်ရာတာဝန်ရှိတဲ့လူမလာဘူး။ကျွန်တော်လက်ရှိအကြံကြရကုမ္ပဏီပိုင်ရှင်လာပဲဒီမို့အကောင့်ပိုင်ရှင်မလာဘူးနောက်ထပ်အေဂျင်စီတခုကအခြေစဉ်ကိုပွင့်အခြေစဉ်ကိုပွင့်ရရှင်းပြီးပါပြီအထင်အားရရပါပြီရောပြရပါပြီပြန်ပါပြီကျွန်တော်ဂျန်အေးဂျန်အေးကတော့ကျွန်တော်ဂျန်အေးနာမည်ကိုအသုံးချပြီး MOU ပုံစံမျိုးနဲ့ခုလုံးလုံးခေါ်လာပါတော့နော်ဂျန်အေးတာဝန်ခံနေကနေပြီးတော့အဲဒီပိုင်လေးကိုတော့ MOU တော့မဟုတ်ဘူးသပွဲသားနဲ့လူပို့တဲ့စနစ်ကပွဲသားနေပြီးတော့အောက်ကနေပြီးပို့တယ်စားလိုက်စားလိုက်အတူတွေနဲ့ဒီစားအတူတွေနဲ့ပို့တယ်
ဗုဒ္ဓဘုရားမှာတော့လက်ကြီးကုမ္ပဏီကနေအလုပ်သမားတဦးကိုနင့်နာကြီး၈သိန်းစီပြန်လဲပေးရခဲ့ပါတယ်။နေဆက်ကိုဆင်းလာတဲ့အလုပ်သမားတွေဟာနင့်နာကြီးမရခဲ့ရင်တော့တရားစွဲဆိုဖို့အတွက်စီစဉ်နေကြတယ်လို့လည်းဆိုပါတယ်။ကိုရဲမင်းကတော့သူတို့ကိုအကူအညီလာတောင်းတဲ့ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာတဲ့အလုပ်သမားတွေကိုနင့်နာကြီးရအောင်ဆောင်ရွက်ပေးခဲ့ရမှာပြီးခဲ့တဲ့အပတ်ကတော့အလုပ်သမား55ဦးအတွက်နင့်နာကြီး၈သိန်းပေါင်း360လောက်ရရှိခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်
။ပြီးတော့အတိုင်းထဲမှာလည်းလုံမရဘူးနှစ်လကျော်အဲ့တော့ကျွန်တော်တို့ AC ကူညီတောင်းရတယ်ဟောပြန်ပို့ပြီးတယ်သူတို့နေလာကြည့်တယ်ဦးချောကြီးတောင်းနေတယ်အဲ့ရအားလုံး12ယောက်ပွဲတယောက်ကို9သိန်းပွဲကျွန်တော်အားတော့ရပြီပြန်အလုံးနှစ်လကျော်လောက်အလုံးမလုပ်ရတဲ့တော့သူတို့ AC ကိုကူညီတောင်းပြီးတော့ရောက်လာကြတယ်ရောက်လာပြီးတော့ကျွန်တော်တို့ကဒီကြောက်လုံးစကန်ကိုလာပို့တယ်လူကြေးပြန်စကန်ဟောအဲ့ဒီအနေမှာကျွန်တော်တို့ကအခုပထမတော့ကကျွန်တော်တို့45ကူသိန်း360ကျော်ရပါတယ်အောက်စုတွေကလက်ကန်လူတွေပဲသူတို့က189ယောက်မှာပို့ချင်ရပို့ရောက်ချင်ရရောင်းနေတဲ့လူတွေဟိုကျွန်တော်တို့ဒီထပ်ပြီးတော့ကိုကြီးတောင်းပြီးတော့အဲ့ကုမ္ပဏီထက်ရောက်လာတာလူပေါင်း30တယ်။တနည်းအခြားကုမ္ပဏီ၅ခုကလူတွေနဲ့ဆိုလူပေါင်း60ပေါ့လာပို့တာမှာ
။ထိုင်းနိုင်ငံထဲမှာ MOU နဲ့လာတဲ့မြန်မာလူသမားသိန်းနဲ့ချီရှိနေပြီနဲ့တဝက်လောက်ကအခုလိုမျိုးပြဿနာမျိုးတွေကြုံတွေ့နေရပြီးငွေကြေးတွေမရဘဲနေရပြောင်းကြရသူတွေလည်းရှိခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလူသမားသုံးသန်းထက်မနည်းရှိနေကြောင်းထိုင်းနဲ့မြန်မာအစိုးရတွေကခံမှန်းထားကြပါတယ်။မြန်မာပြည်မှာအလုပ်ကံအခက်အခဲတွေဝင်ငွေထုတ်ဝေမများတမှုတွေကြောင့်ထိုင်းနိုင်ငံကိုလာပြီးမြန်မာတွေအလုပ်ရှာဖွေကြသူတွေအများပြားရှိလာပါတယ်။ဒီထဲမှာအခုလိုမျိုးတရားဝင် MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့အလုပ်လာလုပ်ကြတဲ့မြန်မာတွေရှိပေမဲ့လည်းဥပဒေပါအခွင့်အရေးတိုင်းမရတာအလုပ်သမားအခွင့်အရေးချိုးဖောက်ခံရတာတွေနဲ့အလုပ်လက်မဲ့ပြဿနာမျိုးတွေမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်ရှင်။